โอเคดร.ชิวาครับเนี่ยเราတို့အခုဒီကိုဗစ်လူနာတွေတော်တော်များများပေါ့เนาะဆေးရုံတက်ဖို့စောင့်နေရချိန်မှာအိမ်မှာဘလို့အကောင်းဆုံးဒီစီမံကုသနိုင်တာတွေကိုပြောမှာမို့အခုအိမ်တွေမှာအဓိကဖြစ်နေတဲ့ဒီအသက်ရှူခက်ခဲအောက်ဆီဂျင်ကျနေတဲ့ပြဿနာအတွက်ဘာအဓိကစရှင်းပြကြရလဲဆရာကြီ
း။ကျွန်တော်တို့ဒီကျမရေးဌာနဖေ့စ်ဘွတ်တွေမှာပြထားတဲ့အသက်ရှူမီးဟိုဖေ့စ်ဘွတ်တက်ပြီးမီးပေါ့နော်။လူနာကိုပက်လက်အနေထားနေရောဗေးတောင်လေးထားလိုက်တယ်။ပြီးတော့ခဏနားခိုင်းတယ်။ခဏနားခိုင်းပြီးတော့ဒီမှာခေါင်းရှိမှာခေါင်းတစ်လုံးဒီအလဲမှာခေါင်းနှလုံးစီပေါ့။နောက်ဆုံးမှာခေါင်းတစ်လုံးပေါ့။အဲ့ဒါကိုခဏနားပြီးတာနဲ့မောက်ကုတ်ပေးမောက်လိုက်တော့ဒီ3နာရီ4နာရီလောက်ကြာနေပြီးတော့မှတခါနိုင်ဝက်လောက်တခါနားပြီးရောအဲ့ဒီလိုပြန်နေခိုင်းနေပေါ့နော်အဲ့ဒီလိုနေလိုက်ရင်ဒီလူနာရှင်တွေပြောတာကတော့အောက်ဆီဂျင်ဥမာ85အထိနေတဲ့ဥစ္စာ88တို့89တို့90တို့မ90ရှိနေတာ93 94 95အဲ့ဒီလိုပြန်ပြီးရောဖြစ်သွားကြလဲဆိုတော့ကျွန်တော်ပြန်ပြောလို့ကျွန်တော်လည်းသိရပါတ
ယ်ဟုတ်ကဲ့ဆရာဒီပုံစံပြောင်းပြီးတော့နေထိုင်တာအပြင်တခြားနည်းရောအောက်ဆီဂျင်ပိုရဖို့အတွက
်လေဝင်နေတဲ့ဗက်တီလေးချင်းကောင်းအောင်ပေါ့နော်ဒီကျွန်တော်တို့တိုက်ခန်းနေမှာဆိုတော့တချို့ကလည်းဒီလေစိမ့်တွေကျွန်တော်တို့လူမျိုးကလေစိမ့်တိုက်မှာကြောက်တယ်လေစိမ့်တိုက်ရင်ဖျားတယ်ပါညာဆိုတော့အမှန်မှန်တော့ဒီအခန်းတွေကိုအလုံးမပိတ်ထားနေတော့အကောင်လုံးကတော်တော်များများအခန်းတွေကိုဖျားပြီဆိုတော့အလုံးပိတ်ပြီးတော့နေကြတယ်ပေါ့အဲ့လားတဲ့အယူဆအမှားဖြစ်တယ်ကျွန်တော်တို့ကအခန်းတကားတွေကိုအကုန်ဖွင့်လာမှာတဘာဝလေရတယ်အဲ့ဒီတဘာဝလေကိုလက်လက်ဆက်ဆက်ကိုကောင်းကောင်းချွေချင်ဒီမုန်းကျက်နေတဲ့တက်ချူမကောင်းတာတွေပြန်ကောင်းမယ
်ဟုတ်ကဲ့နောက်ရောဆရာကြီးတကယ်လို့ဒီအသက်ရှူတာမသက်တာရောဆရာတို့ဘယ်လိုထပ်ပြီးတော့အကြံပေးလဲရှိလဲ
တက်ချူတာမသက်တာဘူးပေါ့ရှင်ပတ်တွေပါလေအောင့်တယ်ပေါ့တချို့ကလည်းမမနောက်ချောင်းထူတာများတော့SPO2 တော့မကြောက်ချောင်းကထူကြတာအဆက်မပြတ်သူလို့သိုးတာကျွန်တော်ဒီဖုန်းထဲကနားတော့နေဆိုးလိုက်ရလိုက်မဟုတ်အဆက်မပြတ်ကိုသူကဆိုးတော့ဂျင်ဘတ်တွေကြောနေအောင်တော့သူကအသက်ရှူမကောင်းတော့ဘူးတချို့ကြောက်တယ်အဲ့လိုပေါ့အောက်ဆီဂျင်မလိုဘဲနဲ့အောက်ဆီဂျင်သူကသူလိုလုံနေပြီဆိုပြီးတော့သူကတွက်တာအမှန်မှန်တော့တကယ်တော့အောက်ဆီဂျင်မလိုဘူးချောင်းဆိုးလုံးအားကြီးလို့ကြောနေခြင်းနေအောက်ဒါအောင်လာတော့ဘာကြောနေအောင်လာအဲ့ချိန်ကျတော့ကျွန်တော်တို့ကပါရာစီတမောပဲပေါ့နော်တနေ့ဒီညလည်းတော့ခိုင်းနေအဲ့ဒီတချို့ကြတော့လာတော့လိုက်ရင်တက်တာပါလေပေါ့တကယ်သက်ချူလို့မကောင်းဘူးဆိုရင်တော့ကျွန်တော်တို့ကအောက်ဆီဂျင် level ကိုပြန်တိုင်းခိုင်းလိုက်တယ်ဥပမာအောက်ဟို SPO2 ကကျနေမယ်ဆိုလို့ပေါ့95အောက်ကိုကျနေမယ်ဆိုလို့ရှိရင်တော့သူ့အဆင့်နဲ့သူပေါ့နော်ဒီဘလောက်လီတာပေးလိုက်ဥပမာ90လောက်ဆိုရင်တော့1လီတာပေးလိုက်ပေါ့နော်80လောက်ဆိုရင်တော့3လီတာလောက်ပေးလိုက်အဲ့လိုပုံစံမျိုးလေးတွေတော့ကျန်ရပေးပြီးတော့ဖြစ်ရှင်းပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာတို့ဆေးဝါးပိုင်းဆိုင်ရာပေါ့နော်အခုလို့ဆေးရုံမသွားနိုင်ခင်အိမ်မှာရှိနေတော့ဘလိုလက္ခဏာတွေပေါ်ရင်ဘလိုဆေးတွေတောက်တယ်လဲဆရာ
အဓိကတော့စားဖြစ်ဖြစ်ချင်းဖျားလာတယ်ကိုလက်တွေကြိုက်တယ်ချောင်းဆိုးလာတယ်ပေါ့နောက်ပြီးလေချောင်းနေတာလေချောင်းနေတာတော့ကျွန်တော်တို့ကပီစီတိုမိုင်ဇင်ပေါ့နော်900မီလီဂရမ်တနည်းရုပ်တစ်ချိန်ပေါ့နော်9ရက်ကျွန်တော်တို့ကတောက်ခိုင်းပါတယ်နောက်ပြီးတော့ဗီတာမင်စီပေါ့900မီလီဂရမ်ကိုကျွန်တော်တို့တနည်းတစ်ချိန်ပေးပါတယ်နောက်ပြီးတော့ခုနကိုက်ခဲ့တဲ့အတွက်ကြောင့်ပါရာစီတမော900မီလီဂရမ်ကိုမနေ့တစ်ချိန်ညတစ်ချိန်ထောက်ခိုင်းတယ်။နောက်ပြီးတော့ချောင်းဆိုးတဲ့အတွက်ကြောင့်ပေါ့ဆောမျူးစ်ပေါ့နော်အဲ့ဒီအရေကိုကျွန်တော်တို့မနေ့နေ့ညပေါ့၃ချိန်ထောက်ခိုင်းတယ်။ဒါမှမဟုတ်အဲ့ဒီကအရေမရှိလဲတက်ဘလက်လေးတွေရှိပါတယ်။ကောက်တက်ဘလက်လေးတွေကိုကျွန်တော်တို့မနေ့နေ့ည၃ချိန်ပေါ့နေပေါ့နော်။အဲပလင်းနီစလုံးလို့ပေါ့ကြတော့လေကျွန်တော်တို့ဒီကဖုံးနဲ့ကြတော့အဆင်မပြေဘူး။မအောင်ဒီလိုဒီခဏချီလာတခြားအန်ဒါလိုင်းကော့စ်တွေနေပေမဲ့တခါကျရင်ကျွန်တော်တို့ကဟိုမတွေ့အောင်ကိုယ်တိုင်လည်းမဆန့်အောင်ဆိုတော့ကျွန်တော်တို့အဲ့စေးတော့တိတ်မပေးရဘူးပေါ့ကွန်မြူနီကေးရှင်းတွေဖြစ်မှာကြလို့ပေါ့နော
်ဟုတ်ကဲ့ဆရာဒီဆေးနဲ့ပတ်သက်ပြီးတော့ဆရာဘာထက်အကြံပေးချင်သေးလဲဆရာကြီ
းအရင်တော့ကျွန်တော်တို့လူမျိုးတွေကဗမာဆေးတွေဆိုလို့ရှိရင်သူညွှန်ညွှန်တဲ့အတိုင်းဂျန်တန်တောက်ကြတယ်ပေါ့နော်အရင်တော့ဆိုရဲကျွန်တော်တို့အင်္ဂလိပ်ဆေးဆိုရဲအင်္ဂလိပ်ဆေးတွေကိုဘုံမသိပါမသိနဲ့ညှို့လိုက်တယ်ကိုနဲ့လည်းအဆက်လာမဆက်လာမသိဘူးအဲ့လိုဂျန်တန်တောက်ကြရကျွန်တော်တို့လူမျိုးတွေမှာများတယ်ပေါ့ဟောအဲ့ဒီလိုမတောက်ကြဘူးပေါ့နော်ကျွန်တော်တို့တက်သည့်တဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးအောင်မှဈေးတွေကိုတောက်တာကျွန်တော်တို့ပိုကောင်းတယ်ကျွန်တော်အခုဒီတက်ဝိမှာတော့တို့တော်တော်လေးဈေးတွေကိုသင်ကြည့်ကြတာကျွန်တော်တွေ့ရတယ်စကင်းဝိတော့တို့တွေ့ကြုံနေရခဲ့လို့လားတော့မသိဘူးအင်္ဂလိပ်ဈေးတွေကိုလည်းတို့အရင်မတောက်ဘူးဒီတက်ဆိုင်ရာဆရာဝန်တွေနဲ့သမားတော်ညွှန်ကြားတာတွေကိုပဲသုံးဆောင်တာတွေ့ရတယ်အဲ့တခုတော့နည်းနည်းလေးပို့ပြီးတော့ awareness ဖြစ်လာတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အကောင်းဆုံးနည်းဆိုရင်အခုအချိန်နေရာနဲ့ရုံထွက်နိုင်ဖို့အတွက်ပေါ့နော်ဆရာပြောခဲ့တဲ့ဆေးရုံကတိနေနဲ့အောက်ဆီဂျင်ပြင်တခြားဆရာအဓိကဘာအကြံပြုချင်သေးလဲ
ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးလည်းကျွန်တော်တို့ကဒါလိုအပ်တာပဲ ကျွန်တော်တို့တော့မှာကာကွယ်ဆေးတစ်ချိန်ပဲထိုးရတယ်လေဟိုလူကြီးတန်းကျော်လောက်ပဲကျွန်တော်တို့ကထိုးရသေးတာဟိုလူတန်းကျော်လို့ရှိမှ50နဲ့၄တန်းရှိတယ်50၄တန်းမှာဒီတန်းနဲ့ဆယ်တော့ထိုးမယ်ဆိုရင်တော့ကျွန်တော်တို့ကာကွယ်ဆေးကအခုလိုခိုင်းနေဆိုလို့ရှိရင်ပြင်နှုံးနေဆိုရင်ဟိုလိုက်မိပါမလားပေါ့နော်အဲ့ဒါလည်းဆိုရင်ဆရာတခုတော့ရှိတာပေါ့နော်အဲနောက်တစ်ခုကကျွန်တော်တို့ကိုယ်ကိုအ ကျွန်တော်တို့အခုဒီကိုဗစ်လူနာတွေတော်တော်များများပေါ့နော်မလုံလောက်တော့အောက်ဆီဂျင်တွေမှာတက်တန်းစီရတော့လူစုလူဝေးဖြစ်တယ်မတော်အပ်တဲ့နေရာတွေမှာတခါစုပုံနေတော့အဲ့ဒီနေရာတွေမှာလည်းလူစုလူဝေးဖြစ်တယ်ဒီလူစုလူဝေးတွေကိုကျွန်တော်လူချဲနိုင်သွားရင်ကိုကိုအိမ်ထဲမှာပဲနေပြီးတော့တက်နိုင်ဆုံးအပြင်းမထွက်ပဲနဲ့ဒီရက်ကစပြီးတော့ဗောနော်ဟိုနှစ်ပတ်ဒါမှမဟုတ်ကိုကို
တလာမထွက်ဘူးတလာကိုမထွက်ဘူးဆိုလို့ရှိရင်တော့လူတိုင်းလူတိုင်းစင်ကြမယ်ဆိုလို့ရှိရင်ဗောနော်ဒီကျမရဲ့ဝန်ကြီးဌာနညွှန်ကြားထားတဲ့အတိုင်းဗောနော်ဒီခက်ဝဲဝဲခက်ခွာခွာနေမယ်မတ်စီတက်မယ်ဘာကင်ပြီးတိုင်းကင်ပြီးတိုင်းလက်စေးမယ်ဆိုလို့ရှိရင်အထိုက်လျောက်တော်တော်လေးကိုဒီရောဂါကိုချော့ချသွားနိုင်တယ်ဗောနော်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မမေးမိတဲ့လက်ရှိအနေအထားကိ
ကျွန်တော်တို့ကမာဟုလဲလို့တယ်ဒါကြီးကိုကျွန်တော်တို့ကချုံပေးလို့တော့မဖြစ်ဘူးလေလူတိုင်းလူတိုင်းရရနီလာနဲ့ဒီစီကန်းနေလိုက်နာကြမယ်ဆိုရင်ကျွန်တော်တို့ကကြောက်ဖြတ်နိုင်မှာပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ